ရှာရီအဖြစ်ရထားတဲ့ရှမ်းမြောက်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေရောနဲ့လာပေမဲ့ရခိုင်ပြည်နယ်ထဲမှာတော့တိုက်ခိုက်မှုတွေမြင့်တက်လာပြီးဗုဒ္ဓဦးနေကနေရာအများပြားမှာစိုင်းချင်းတန်လေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့ညီနောင်မမိတ်သုံးဘွဲ့ကဗုဒ္ဓဦးညစစ်တိုင်း50အချိန်ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်ရခိုင်တပ်တော်အေရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ရခိ ေတယ်လို့သတိပေးထားပါတယ်။စစ်ကောင်စီဘက်ကစစ်ကမ်းတွေလက်လွတ်ဆုံးရှုံးနေရပြီးတပ်ဖွဲ့ဝင်တွေလက်နက်ချလာတွေများပြားလာနေလို့ရဲသားပြည်သူတွေဘက်ပြစ်မှတ်ထားကတိုက်ခိုက်မှုတွေမြို့ရွာတွေကိုဘုံကျဲမှုတွေမိတိုက်ဖြက်စီးတာတွေနဲ့တမိုင်းဝင်အမွေအနှစ်တွေကိုရွေချက်ရှိရှိနဲ့ဖြက်စီးတာတွေကိုလှုပ်ဆောင်နေတယ်လို့လဲ ULA ရဲ့ထုတ်ပြန်ချက်မှာစွပ်စွဲထားပါတယ်။ဒီစွပ်စွဲချက်တွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုတော့မသိရသေးပါဘူး။မြောက်ပိုင်းညီနောင်သုံးဖွဲ့ရဲ့ဗုဒ္ဓဦးညထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ပီချောင်းဒေသဝဲကြီးတောင်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီရဲ့ရဟယံတစီကလာရောက်ဘုံကျဲခဲ့လို့ဒေသခံစစ်ပေးရှောင်၅ဦးထက်မနည်းတေဆုံးခဲ့ရပြီးအများပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်ပြီးဗီဒီယိုနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ